မနက်ဖြန်မှာကြာရောက်မဲ့66နှစ်မြောက်အာဇာနည်နေ့အခမ်းအနားကျင်းပဖို့အတွက်ရက်ဖက်လူမှုအဖွဲ့အစည်းပေါင်း120ကျော်ကပြင်ဆင်နေကြပါတယ်။အစိုးရအာဏာပိုင်တွေဘက်ကတော့ဒီအခမ်းအနားကိုခန့်ခန့်နာနာကျင်းပဖို့စီစဉ်ထားတယ်လို့ပြောပေမဲ့တမရကိုယ်တိုင်တက်ရောက်ဖို့ဆိုတဲ့အစီအစဉ်တော့မရှိဘူးလို့စောင့်ကြည့်နေကြတဲ့သူတွေကပြောပါတယ်။အာဇာနည်နေ့အခမ်းအနားဟာစစ်အာဏာရှင်အစိုးရအုပ်ချုပ်မှုတက်တန်းနှစ်ပေါင်း60လောက်မှာမှေးမိန်လာခဲ့ရတယ်ဆိုတဲ့အကြောင်းအဖြေဆုံးကိုတော့ဆက်သွယ်မေးမြန်းထားတဲ့ရန်ကုန်အခြေစိုက် VOA သတင်းတောက်ကိုအောင်ရဲမောင်မောင်ကပြောပြပေးမှာပါရှင်
ဟုတ်ကဲ့ပါခင်ဗျာစနေနေ့19ရက်နေ့မှာကြာရောက်မဲ့အာဇာနည်နေ့အခမ်းအနားအတွက်မြန်မာနိုင်ငံလုံးအတိုင်းအတာနဲ့ရပ်ဖက်လူမှုအဖွဲ့အစည်းပေါင်း120ကျော်ကအာဇာနည်နေ့ကိုပြန်ပြီးအသက်သွင်းဖို့ကြိုးစားနေကြတာပါဆရာနာရှင်ဆွေရလက်ထက်ကအယောင်မင်းမိန်ခဲ့တဲ့အာဇာနည်နေ့မှာအုပ်အော်ပြန်ဆွေးနွေးမှုအတွက်လည်းကိုပိုင်အစီအစဉ်တွေချမှတ်ပြီးတော့လှုပ်ဆောင်နေတဲ့အကြောင်းလိုင်ဇာရန်ကုန်လမ်းလျှောက်ရေးအဖွဲ့ကခေါင်းဆောင်တူဦးဖြစ်တဲ့ကိုရရင်ထွန်းကပြောပါတယ
်ဟိုရန်ကုန်မြို့ချင်းနေလဲဆိုလို့ရှိရင်ကျွန်တော်တို့ဒီဟိုဗိုလ်ချုပ်ပန်းချီမှာကံတော်ကြီးမှာရှိတဲ့ဗိုလ်ချုပ်ပန်းချီမှာဆွေးရလုပ်ပြီးတော့ကျွန်တော်တို့အော်ဆွေးမဲ့အစီအစဉ်တွေရှိတယ်ပြီးတော့အဲရန်ကုန်မြို့ဟိုတနေရာမှာမဟုတ်ပဲနဲ့အော်ဒီဟာဝန်ကြီးများရုံးရှိမှာလေးပြူမဲ့ကျွန်တော်တို့ဖွဲ့ရရှိတယ်အဲပြီးတော့ဒီပြည်သူလူကြားထဲမှာလိုက်ပြီးတော့ဒီအော်ဆွဲပြီးတော့သူစီစဉ်နေသူဟိုဒီလေးပြူမဲ့စီစဉ်နေလည်းရှိပါတယ်ဗျအဲ့ဒါပြီးတော့ကျွန်တော်တို့ဟိုတိုင်းနယ်ပြည်နယ်ပေါ့ဗျဟိုတနင်္သာရီတိုင်းရှမ်းပြည်နယ်ဟို AIWG တိုင်းပဲကိုတိုင်းစကိုင်းတိုင်းအဲ့ဟိုင်မှာအလုံးဒီဟိုအလုံးကကျွန်တော်စုဒီဝကြုတ်ကြီးအောင်ရှိမှာစုရက်လုပ်မယ်ဆန်ကက်တွေရှိရနေအော်ရီဆွဲမယ်ဟုတ်တယ်ဒီလိုလေကျွန်တော်နောက်ဆုံးအနေနဲ့တော့ကျွန်တော်စီစဉ်ထားဖြစ်ပါရခင်ဗ
ျအခုလိုအာဇာနည်နေ့မှာအော်အော်ဆွဲဖို့ကြိုးစားတာဟာတမိုင်းမှတ်တမ်းတစ်လျှောက်မှာကိုကျိုးမဖက်ပဲအသက်ဆုံးခဲ့တဲ့အာဇာနည်တွေကိုတလေးတစားဂုဏ်ပြုဖို့စီစဉ်တာဖြစ်တယ်လို့လည်းမျိုးဆက်စ်လူငယ်များအဖွဲ့ Generation Wave ကကိုမိုးသေးကပြောပါတယ
်ဒီအာဇာနည်နေ့ကအရေးကြီးတဲ့နေ့တစ်နေ့ဖြစ်ပဲကျွန်တော်တို့လူငယ်တွေမျိုးဆက်စ်တွေနောက်လာမယ့်မျိုးဆက်စ်တွေအားလုံးကနေပြီးဒီနေ့ကိုအမှတ်တရရှိဖို့လိုတယ်ဒီအာဇာနည်နေ့နဲ့ပတ်သက်လို့ခုနကျွန်တော်ပြောတဲ့အထက်မှာဆိုရင်လူရင်းပြန်ချုပ်လို့ရှိရင်ကျွန်တော်တို့အဓိကအချက်နှစ်ချက်ရှိတယ်အန်တီအတွက်ဆုံးလို့ဆန်းစားပြီးတော့အသက်တွေဘဝတွေကိုပြည့်စက်ခဲ့တဲ့အာဇာနည်ကောင်းဆောင်တွေကိုကျွန်တော်တို့ကဂုဏ်ပြုရမယ်။ကိုယ်တိုင်လည်းအဲ့လိုဖြစ်အောင်ကြိုးစားရမယ်။သူတို့ရဲ့အာဇာနည်ပြည့်စက်ကိုကျွန်တော်တို့ကမွေးမြူရမယ်။နောက်တစ်ချက်ကတော့တိုင်းပြည်မှာဒီလိုမျိုးဟိုဝမ်းနေကြကောင်းတဲ့လုံခြုံမှုကြီးဖြစ်ခဲ့တယ်။အဲ့ဒါကဘာလဲဆိုတော့စစ်ဆက်ဆွေးနွေးတဲ့ကြောင်းတဲ့တရားပုံပုံလေးလေးနဲ့ဆွေးနွေးပြီးတော့မှဟိုပွဲဝေပြီးလုပ်ကင်တဲ့အချင်းမရှိဘဲနဲ့တယောက်ကတိုင်းတယောက်ကမနာလို့တဲ့အချင်းရှိခဲ့လို့ဖြစ်ခဲ့တာတိုင်းပြည်မှာ။ဒါကိုကျွန်တော်တို့ကရှောင်ကျဉ်ရမယ်ပေါ့။ဒီချက်နှစ်ချက်ကိုတော့ကျွန်တော်အဓိကအလေးထားပြီးပြောချင်ပါတယ်။
မနက်ဖြန်ဇူလိုင်လ19ရက်နေ့မှာတော့အာဇာနည်နေ့ကိုဂုဏ်ပြုမဲ့အရက်ဖက်လူမှုအဖွဲ့အစည်းကွန်ရက်တွေဟာကန်တော်ကြီးနားမှာရှိတဲ့ဗိုလ်ချုပ်ကြီးရုပ်ကနေစတင်ထွက်ခွာမှာဖြစ်ပြီးတော့အာဇာနည်ဂုဏ်ကိုတွားရောက်ဖို့အစီအစဉ်တွေရှိသလိုဝန်ကြီးများရုံးဟောင်းကိုလည်းတွားပြီးအလေးပြုမဲ့အစီအစဉ်တွေလည်းရှိတယ်လို့ကိုရရန်ထွန်းကပြောပါတယ်။ဒါပြင်နိုင်ငံတော်တမရအပါဝင်တမရကောက်ဝဲဦးစီးချုပ်လွတ်တော်ဥက္ကဋ္ဌတွေပါအာဇာနည်နေ့ကိုတက်ရောက်ဖို့အတွက်လည်းအရက်ဖက်လူမှုအဖွဲ့အစည်း120ကျော်ကလက်မှတ်ထိုးပြီးတော့တောင်းဆိုတင်ပြထားတာလို့လည်းဆိုပါတယ်။ဗဟန်းမြို့နယ်ရဲစခန်းကတာဝန်ရှိသူတွေနဲ့အခုလိုအာဇာနည်နေ့အခမ်းအနားကိုအရက်ဖက်လူမှုအဖွဲ့အစည်းတွေကကျင်းပဖို့ရှိတာကိုလည်းကျွတင်အကြောင်းကြားထားတယ်လို့ပြောပါတယ
်ဒီကိစ္စနဲ့ပတ်သက်ပြီးတော့ဟိုကျွန်တော်တို့ဒီရတဖွဲ့နဲ့ဟိုဗဟန်းမြို့နယ်ရတဖွဲ့ရုံးနဲ့ညှိနှိုင်းမှုကိုကျွန်တော်တို့ပြုလုပ်ခဲ့ပါတယ်ဟောဗဟန်းမြို့နယ်ရတဖွဲ့မှုရုံးကဒီကိစ္စနဲ့ပတ်သက်ပြီးတော့သူတို့အနေနဲ့လည်းဒါဟာဆန္ဒပြတယ်လို့သူတို့မမြင်ပါဘူးအာဇာနည်ဂုဏ်ကိုပူဇော်ဆန်းပန်းပြန်နေပြီးတော့အာဇာနည်ဂုဏ်ကိုဟိုညှိနှိုင်းတာကာရတာပြုတာဟာဒါ Oma Session နဲ့ပတ်သက်ပြီးတော့သူတို့မမြင်ပါဘူးဆိုတော့ကျွန်တော်တို့ပြောပါတယ်
စစ်စွဲလက်ထက်တစ်လျှောက်မှာအာဇာနည်နေ့နဲ့ပတ်သက်ပြီးစောင်းမားတွေတရင်တွေရင်ပိတ်ပင်ခဲ့တာဖော်ပြခဲ့တဲ့ Channel Magazine တွေကိုခေါ်ယူတည်ပြတာတွေရှိခဲ့ပေမဲ့အခုချင်းမမဲ့အာဇာနည်နေ့အကျိုးအတွက်အစိုးရပိုင်းသတင်းစာတွေမှာတော့စောင်းမားတွေထက်သမီးဖော်ပြလာတာလည်းတွေ့ရပါတယ်။အနာဘာနီဘက်ကတော့ဒီ66နှစ်မြောက်အာဇာနည်နေ့ကိုနိုင်ငံတော်အခမ်းအနားတရက်အနေနဲ့ကျင်းပဖို့စီစဉ်ထားပေမဲ့လည်းလူတက်မရပဲတက်ရောက်ဖို့စီစဉ်ထားတယ်လို့လည်းအစိုးရပိုင်းကပြောလာတာပါ။အာဇာနည်နေ့ကျင်းပဖို့တရက်လိုမှာပဲအာဇာနည်နေ့ခမ်းနားကျင်းပမယ့်အာဇာနည်ဂုဏ်တစ်လျှောက်မှာလည်းလုံခြုံရေးတွေတိုးချထားပြီးတော့အခမ်းအနားကျင်းပဖို့ပြင်ဆင်မှုတွေလည်းပြုလုပ်နေကြပါခင်ဗျာ။